ချမ်းမြောက်တိုင်းရင်းသားနဲ့နဲ့ကန်အဖွဲ့တစ်ဖွဲ့ဖြစ်တဲ့တအောင်အမျိုးသားလူမျိုးရေးတမရတန်နယ်လေးတင်ပိုက်ထားတဲ့ကြောင့်မဲမြို့မှာတနင်္လာနေ့ကဘုံကျဲခံရတဲ့အတွက်ဒေသခံအမျိုးသားတဦးတည်ဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောပါတယ်။ကြောင့်မဲမြို့ကအခြေအနေရှန်ကုန်းကတရင်ပြည်ပို့ထားတာကိုတော့မှတ်သိနေထိုက်ကပြောပြထားပါတယ်။
တအောင်ပြည်တပ်မဟာနဲ့နေမြေကြောင့်မဲမျိုးကညစီတန်းနဲ့ခရိုင်ရုံးဘော်ကိုဇန်နဝါရီလ28ရက်နေ့လယ်2:00ရွေးချယ်အချိန်မှာလေးကြောင်းနဲ့ဘုံလာကျဲလို့တည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းမျက်မြင်တွေ့တဲ့ကြောင်းမဲဒေသခံတအူးက VOA ကိုပြောပါတယ်။ထိရကတော့၄ရောက်လောက်ထိမယ်။အမျိုးသားတအူးကတော့တင်သွားတယ်။
ဇန်နဝါရီလ25ရက်ပြီးခဲ့တဲ့စနေနေ့အထုံးကလည်းကျောင်းမဲပြည်သူစေညုံလေးချောင်းတိုက်ခိုက်ခံရတာကြောင့်တည်ဆုံးသူနှစ်ဦးထက်မနည်းရှိခဲ့ပြီး CDM ချမ်းမာရေးဝန်ထမ်းအပါအဝင်အရက်သားပြည်သူ25ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့မှာတော့ညစည်းတန်းနဲ့ခရိုင်ရုံးဘော်ကိုဘုံကျဲချခဲ့တာလို့ပြောပါတယ်။အာအိမ်မှာညစည်းတန်းရေပြင်ခရိုင်ရုံးအရင်ဒီတစ်ပတ်မှာတော့တဲဦးကန်တို့ကတော့ရှိမှာပေါ့လေအိမ်မှာကြာသွားတာ
တလုံးပါပဲအာဒါပေမဲ့အနည်းဆုံးလူ၄ရောက်တော့ထိသွားတယ်တယောက်ကတော့တည်တာပေါ့ဗျာဂျန်တဲ့သူကတော့ဒဏ်ရာအတိတ်ရကြတာပေါ့လေထိခိုက်ပျက်စီးမှုကတော့မြင်ရတဲ့အတိုင်းပါပဲဘုံတန်ချောက်အဆောက်အုံသုံးလုံးထက်မနည်းထိခိုက်ပျက်စီးသွားကြောင်းဒေသခံတို့ကပြောပါတယ်ထိခိုက်ဒဏ်ရာရတဲ့သတင်းတွေထိခိုက်ပျက်စီးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိပြုနိုင်အောင်ကြိုးစားနေစေဖြစ်ပါတယ် စစ်ကောင်စီဘက်ကတော့ကြောင်မဲမှာအခုရပိုင်အတွင်းလေးချောင်းအုံပြုတ်ဘုံကျဲတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်။